အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုတရားဝင်ခွင့်ပြုခဲ့တဲ့1983ခုနှစ်က Roe and Wade ရဲ့အမှုအပေါ်သမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်လိုကြောင်းတရားရုံးချုပ်ကပေါက်ကြားလာတဲ့သဘောထားမူကြမ်းအပေါ်သမ္မတဂျိုးဘိုင်တင်ကအစွန်းရောက်တဲ့လှုပ်ရက်အဖြစ်ဝေဖန်လိုက်ပါတယ
်ဒီပေါင်း
90ကျော်အမျိုးသမီးတွေရွေးချယ်ခွင့်မရှိဘူးလို့ဆုံးဖြတ်မဲ့အပေါ်အကြီးအကျယ်စိုးရိမ်မိပါတယ်လို့သမ္မတဘိုင်ဒင်ကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုဝင်ပြတ်ချခွင့်ပြုထားတာကိုပယ်ဖျက်လိုက်မယ်ဆိုရင်တရေတားစေးသုံးစွဲခွင့်လိန်တူချင်းလက်ထပ်ခွင့်တွေအပါအဝင်တခြားလွတ်လပ်ခွင့်တွေကိုပါနောက်ဆက်တွဲထိခိုက်လာနိုင်ကြောင်းလည်းပြောပါတယ်။အမေရိကန်တရားရေးစနစ်ရဲ့ချင်းချိန်ဆုံးဖြတ်မှုတွေအခြေခံကြကြပြောင်းလဲသွားလိမ့်မယ်လို့လည်းပြောဆိုပါတယ်။အမျိုးသမီးတွေရဲ့စန္ဒအရာကိုဝင်ဖြတ်ချခွင့်ကိုကာကွယ်ဖို့လာမယ့်နိုဝင်ဘာတက်တန်းဝက်ရွေးကောက်ပွဲမှာကိုဝင်ဖြတ်ချခွင့်ထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုမဲပေးကြဖို့လဲသမ္မတအိမ်ဖြူတော်ကအင်ကာနေမှာပဲတိုက်တွန်းပါတယ်။ပြည်ထောင်စုအစိုးရအစင်မှာကိုဝင်ဖြတ်ချခွင့်ကိုထောက်ခံတဲ့အထက်လွှတ်တော်အမတ်တွေနဲ့အောက်လွှတ်တော်မှအများစုရရှိဖို့လိုအပ်ပါတယ်။ဒါမှသာ Roe and Wade နဲ့ကိုက်ညီတဲ့ဥပဒေတရရေးဆွဲချမှတ်ပြီးလက်မှတ်ရေးထိုးအတည်ပြုပေးနိုင်မှာဖြစ်ကြောင်းသမ္မတကအစောပိုင်းထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ကိုဝင်ပြတ်ချခွင့်ကိုပြည်내လွှတ်တော်တွေကဆုံးဖြတ်ဖို့တရားရုံးချုပ်ကရည်ရွယ်ထားကြောင်းသဘောထားမူကြမ်းတင်းလာနေမှာသတင်းမီဒီယာတွေကိုပေါက်ကြားခဲ့ပြီးတဲ့နောက်ပေါက်ကြားခဲ့တဲ့မှတ်တမ်းဟာအစစ်မှန်ဖြစ်ကြောင်းတရားရုံးချုပ်ကအင်ကာနေမှာလည်းအတည်ပြုခဲ့ပါတယ်။